American နဲ့ Britain တို့ရဲ့ထောက်ခံမှုကိုစစ်တပင်းတွေမှာရလိုက်တဲ့ Netherlands ဝန်ကြီးချုပ် Mark Rutte ဟာ NATO မဟာမိတ်အဖွဲ့အတင်းမှုထုတ်သစ်ဖြစ်ဖို့အတွက်ပို့ပြီးတော့နှိမ့်ဆက်လာပြီးဖြစ်ပါတယ်။မဟာမိတ်ဖွဲ့ရဲ့အတင်းမှုထုတ်အသစ်ထင်တဲ့ဝန်ကြီးချုပ် Rutte ကိုထန့်ဖို့အတွက် American သမ္မတ Joe Biden ကထိုင်းနိုင်ငံမှာထောက်ခံကြောင်း American တာဝန်ရှိသူကပြောပါတယ်။ American နိုင်ငံမှာ November လသမ္မတရွေးကောက်ပွဲအတွက်လှုပ်ရှားနေတယ်လို့ရုရှားရဲ့ကျူးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းကိုဆက်လက်ကူညီရတဲ့ပါအရေးပါတဲ့ကာလဖြစ်တဲ့အောက်တိုဘာလထဲမှာနေတိုးဖွဲ့မှအတွင်းမှုချုပ်အတွက်ကတာဝန်ကိုစပြီးဖမ်းဆောင်မှာဖြစ်ပါတယ်။ဇန်နဝါရီလမှာအသက်58နှစ်ပြည့်တော့မဲ့ဝန်ကြီးချုပ်ရူတာဟာပြီးခဲ့တဲ့နှစ်ထဲသူ့ဆိုးအဖွဲ့ပြိုကွဲခဲ့တဲ့နောက်မှာနိုင်ငံရေးလောကကနေထွက်ခွာတော့မယ်လို့မမျှော်လင့်နဲ့ကြေညာလိုက်တာဖြစ်ပါတယ်။သူကနယ်သာလန်အကြီးအကဲဖြစ်နေကာလကြာရှည်တာဝန်ယူခဲ့သူဖြစ်တယ်လို့ဥရောပမှာလည်းတက်တန်းအရှိဆုံးအစိုးရခေါင်းဆောင်တူပါ။လက်ရှိနေတို့အတင်းမှုတို့ရန်စတိုတိုင်းဘာနေရာမှာဆက်ခံဖို့အတွက်သူဟာအဖွဲ့ဝင်30တနင်္ဂနွေစလုံးရဲ့ထောက်ခံမှုရဖို့လိုအပ်တာဖြစ်ပြီးအခုချိန်ထိတော့အဖွဲ့ဝင်20ရဲ့ထောက်ခံမှုကိုရနိုင်ပြီဖြစ်ပါတယ်။